အခုတော့ဥက္ကောင့်ကင်းရဲ့မြန်မာပြည်သုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီမိုကရေစီဒလိကိုပြည်သူပြောထောင်ရမှာပြည်သူသဘောထားစစ်တမ်းဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်တဲ့အကြောင်းဥက္ကောင့်ကင်းကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ဒီမိုကရေစီဒလိပြည်သူပြောထောင်ရမှာတန်းသူဒီသားတွေနိုင်ငံရေးဗဟုသုတဘယ်တော့ရှိကြလဲဆိုတဲ့မျိုးကဟာအလွန်အရေးကြီးပါတယ်။မျိုးကောက်တင်မြောက်ထားတဲ့အစိုးရအကြောင်းပြည်သူတွေဘယ်တော့သိကြလဲဆိုတဲ့အချက်ဟာအရေးကြီးပါလေ။ဒါပေမဲ့ပြည်သူသဘောထားလေ့လာတယ်ဆိုတာမျိုးကုံလူပန်းဖြစ်လို့ငွေအင်အားကောင်းတဲ့အဖွဲ့အစည်းတွေကသာစွန့်ဆောင်နိုင်တာတွေ့ရပါတယ်။ Washington အခြေစိုက် NDI National Democratic Institute ကလည်းငွေကြီးနဲ့ဤပညာထောက်ပံ့ပြီးပြည်သူသဘောထားလေ့လာဖို့ကူညီလက်ရှိပါလေ။ပြည်သူသဘောထားကမ္ဘာနိုင်ငံအမေရိကန်အခြေစိုက် IRI International Republican Institute ကလွန်ခဲ့တဲ့နှစ်လယ်မှာစစ်တမ်းကောက်ယူပါတယ်2014ကစပြီး IRI ကစစ်တမ်းကောက်ယူနေတာမို့ယခုအချိန်ဟာတတိယမြောက်ဖြစ်ပါတယ်တိုင်းနယ်ပြည်နယ်တွေကအမျိုးသား2000နီးပါးနဲ့အမျိုးသမီး2000ကျော်စုစုပေါင်း4000ကျော်ကိုတွဲဆုံမေးမြန်းပြီးတင်ပြထားတာပါပဲရခိုင်မှာ6မြို့နယ်ကချင်မှာ2မြို့နယ်နဲ့ရှင်ပြည်မှာ73မြို့နယ်ကပဋိပက္ခပြစ်ပွားနေတာမှုခြံလှက်ခဲ့ရတယ်လို့ဆိုပါတယ်။ဒါကြောင့်စစ်တမ်းမှာမပါဘူးတပ်တန်းကျော်သာရှိပါတယ်
။2014စစ်တမ်း2019စစ်တမ်းစတဲ့ပြည်သူသဘောထားစစ်တမ်းသုံးခုစလုံးမှာမြန်မာနိုင်ငံဟာအကောင်းဘက်ကလမ်းကြောင်းအမှန်ကိုဥတည်နေတယ်လို့ပြည်သူ85ရာခိုင်နှုန်းကယုံကြည်ကြောင်းသိရပါတယ်။အစိုးရလမ်းကြောင်းအမှားကိုဥတည်နေတယ်လို့ယုံကြည်သူက20ရာခိုင်နှုန်းအောက်မှာရှိပါတယ်။65ရာခိုင်နှုန်းကျော်အကောင်းမြင်တဲ့ဒေသတွေဟာကညာကင်ရင်ချင်းအေရာဝတီနဲ့မကွေးတိုင်းဖြစ်ပါလေမြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုအလွန်ကောင်းမွန်တယ်လို့ပြောသူ100ရာခိုင်နှုန်းသာရှိပြီးအလွန်ဆိုးတယ်လို့ယုံကြည်သူ900ရာခိုင်နှုန်းရှိပါလေအတော်တင့်ကောင်းတယ်လို့ထက်ဝက်ကျော်ကမြင်ကြပါလေမိသားစုစီးပွားရေးအလွန်ကောင်းတယ်လို့မြင်သူကအလွန်နည်းပြီးအတော်တန်ကောင်းတယ်လို့ပြောသူက68ရာခိုင်နှုန်းရှိပါလေမိသားစုစီးပွားရေးအခြေအနေဆိုးတယ်လို့30ရာခိုင်နှုန်းကယုံကြည်နေကြပါလေ
တိုင်းရဲ့ပြည်နယ်အားလုံးမှာမူရစ်ဆေးဝါးသုံးဆွဲမှုကိုအကြီးမားဆုံးပြဿနာအဖြစ်မြင်ကြပါတယ်။ကချင်၊ကယား၊ရခိုင်၊မန္တလေးနဲ့နေပြည်တော်မှာ90ရာခိုင်နှုန်းကျော်ကအလွန်ကြီးမားတဲ့ပြဿနာအဖြစ်မြင်ကြပါတယ်။ကျန်ဒေသတွေမှာတော့ဒီလိုအမြင်ရှိသူ80ရာခိုင်နှုန်းကျော်ရှိပါတယ်။မူရစ်ဆေးဝါးကိုအကြီးဆုံးအန္တရာယ်လို့ပြည်သူကယူဆပါတယ်။ဒုတိယအကြီးမားဆုံးပြဿနာဟာရာဇဝတ်မှုများရတာဖြစ်ပါတယ်။အစိုးရလှုပ်ဆောင်ချက်တွေထဲမှာလမ်းနဲ့တကားဆောက်လုပ်တာဟာလူကြိုက်အများဆုံးဖြစ်ပြီးပညာရေးအဆင့်မြင့်တင်မှုနဲ့ကျန်းမာရေးပြုပြင်မှုဟာဒုတိယလူကြိုက်အများဆုံးဖြစ်နေပါလေ။ရေရက်ရှိမီအိုးအိမ်မှာလည်းအစိုးရကိုလူကြိုက်များပါလေ
။မင်းမြန်ခံရတဲ့ပြည်သူလူထုအများစုဟာဒီမိုကရေစီဟာအကောင်းဆုံးအစိုးရစနစ်လို့ယုံကြည်ကြပါလေ။နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်ချမှတ်ရမှာအရွယ်ရောက်သူတိုင်းပါဝင်နိုင်ဖို့အလွန်အရေးကြီးတယ်လို့အများစုကယူဆပါတယ်။သုံးပုံတစ်ပုံကတော့အတော်အသင့်သာအရေးကြီးတယ်လို့မြင်ပါတယ်။လေးကုန်းဖြစ်သူထောက်ဝက်ကျော်ဟာနိုင်ငံရေးပါတီကိုထောက်ခံသူတွေဖြစ်ပါတယ်။2015ရွေးကောက်ပွဲမှာမဲဆန္ဒပေးသူက83ရာခိုင်နှုန်းရှိပါတယ်။မဲပေးသူအများစု89ရာခိုင်နှုန်းကတရားဝတီတိုင်းကဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ဖို့လွတ်တော်မှာ85ရာခိုင်နှုန်းကျော်ထောက်ခံဖို့လိုတယ်ဆိုတဲ့အခက်အခဲကိုအများစုကမကြိုက်ကြပါဘူး။အခက်အခဲမရှိပဲအခြေခံဥပဒေကိုပြင်ဆင်နိုင်ရေးကိုသာအများစုကထောက်ခံကြတာတွေ့ရပါတယ
်။တိုင်းနယ်ပြည်နယ်ကဖြစ်တဲ့နေရာစတာကိုဒေသခံတွေကပဲစီမံခန့်ခွဲတဲ့ပိုရတဲ့နေလို့အများစုကမြင်ကြပါတယ်။ဒါပေမဲ့နေပြည်တော်မှာ34ရာခိုင်နှုန်း၊ပဲခူးမှာ38ရာခိုင်နှုန်း၊မန္တလေးမှာ41ရာခိုင်နှုန်း၊အေရဝတီမှာ45ရာခိုင်နှုန်းနဲ့ရန်ကုန်မှာ46ရာခိုင်နှုန်းမှာတော့ထောက်ခံသူက90ရာခိုင်နှုန်းအောက်မှာသာရှိပါတယ်။ပြည်내တွင်မှာ80ရာခိုင်နှုန်းလောက်ထောက်ခံကြတာတွေ့ရပါတယ်။တိုင်းနယ်ပြည်내ကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပိုပေးတယ်နဲ့လို့ဝန်မြန်ခံရသူအများစု80ရာခိုင်နှုန်းကယူဆပါတယ်။ကိုယ်ပိုင်ပြတ်တမ်းခွင့်အာဏာပိုပေးတာကိုချိန်ကျလို့ဆိုပေမဲ့ဝန်ကြီးချုပ်ကိစ္စမှာတော့တမျိုးဖြစ်နေပါတယ်။တိုင်းနယ်ပြည်내ဝန်ကြီးချုပ်ကိုပြည်ထောင်စုအစိုးရကခန့်အပ်တာကိုလိုလားသူ93ရာခိုင်နှုန်းရှိနေပြီးမိမိတို့ဖာသာထပ်အဖို့လူသားလူကလူနည်းစု39ရာခိုင်နှုန်းသာရှိပါတယ်။ပြည်သူသဘောထားကောက်ယူတဲ့အခါမှာတိုင်းတက်ရှင်းလောက်ရတာမို့ဈေးအကုန်ကျများပါတယ်။ I have a thousand of Sabi, Ningan, don't go to Nandri Sabi. Tang at Dinadima, a little solo what is your party, Luvon Tatanga goes in that pin and get it, Zuare. Pido Amingo sit down, come get the Leha, democracy, Pusu, Pyotoyama, a Yiki one.